LGN နိုင်ငံ Brussels မြို့တော်မှာ တနင်္လာနေ့က ကျင်းပပြီးစီးခဲ့တဲ့ မြောက် Atlantic စာချုပ်အဖွဲ့ NATO အဖွဲ့ဝင် နိုင်ငံ 30 ရဲ့အစည်းအဝေးမှာ စီးရီးပူးပေါင်းဆောင်ရွက်မှု ခိုင်မာအားကောင်းစေရေး ထပ်လောင်းအတည်ပြုခဲ့သလို ရုရှားအရေးပြင်းပြင်းထန်ထန် ဆန့်ကျင်ရှုတ်ချပြီး တရုတ်ကလည်း ဆန့်ကျင်ရှုတ်ချခဲ့ပါတယ် ရုရှားနဲ့တရုတ် နှစ်နိုင်ငံစလုံးဟာ စီးမျဉ်းစည်းကမ်းအခြေခံနဲ့နိုင်ငံတကာဆက်ဆံရေးရဲ့ချင်းချောက်မှုဖြစ်နေတယ်လို့ပြောဆိုခဲ့တာပါ။ရုရှားနဲ့တရုတ်လိုအာဏာရှင်အစိုးရတွေကစီးမျဉ်းစည်းကမ်းအခြေခံနိုင်ငံတကာဆက်ဆံရေးကိုချင်းချောက်လာတဲ့အနေအထားမှာကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့စံတန်ဖိုးထားမှုတွေကိုကာကွယ်ရေးအတွက်ဥရောပနဲ့မြောက်အမေရိကကြား နေတိုးဖွဲ့ကြီးမှာထိုင်ခိုင်မာမာရက်တီရမယ်ဆိုတာကိုခေါင်းဆောင်အားလုံးသဘောတူခဲ့ကြောင်းနေတိုးဖွဲ့ကြီးရဲ့အတွင်းမှုချုပ်ယွန်းစတိုတင်ဘတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရှုပ်ထွေးတဲ့လုံခြုံရေးဆိုင်ရာအခင်းအကျင်းနဲ့ရင်ဆိုင်နေရတဲ့အမေရိကန်နဲ့ဥရောပကြားဆက်ဆံရေးအခန်းကဏ္ဍတည်းတရဖွင့်လှစ်ဖို့လဲခေါင်းဆောင်တွေကြားသဘောတူခဲ့ကြောင်းအပိသက်ကြေညာချက် ကျန်းဖြူလုပ်ငန်းစဉ်နေတို20တတိကိုလည်းနေတို20တတိထဲမှာတော့ရုရှားဘက်ကပို့ပြီးစိတ်ထင်တိုင်းဆောင်ရွက်လာတဲ့အချက်ပို့ပြီးတော့ရက်ဆက်ချမ်းချုပ်လာတဲ့အကျန်းဖက်ဝါဒလက်ရှိမတည်ငြိမ်မှုတွေစိုက်ဘာချင်းချောင်မှုတိုးလာတဲ့ကိစ္စနှီးပညာသည့်ကပ်ဘေးရောဂါတွေနဲ့ရာသီဥတုပြောင်းလဲမှုအခြေတို့ကိုလည်းချင်းချောင်မှုတွေဖြစ်ဖို့ပြထားပါတယ် တရုတ်ရဲ့ကြီးထွားလာမှုကဩစာချင်းညှိမှုအပြောင်းအလဲဖြစ်တယ်လို့လဲနေတို20တတိမှာဖော်ပြပါတယ်ရုရှားဆိုရဘက်ကတော့ဘာတစ်ခုမှအမှမလုပ်ဘူးလို့ညင်းဆိုထားပေမဲ့လည်းအရှိအဦးရောပါမှာရုရှားရဲ့ရန်လိုမှုရုရှားမှအခြေစိုက်ပြီးအနောက်နိုင်ငံတွေအပေါ်စိုက်ဘာတိုက်ခိုက်မှုတွေကိုထောက်ပြပြီးနေတို20မှာမိတ်တွေ့ချမှာတော့ပိုပြီးတော့စိုးရိမ်နေကြတာပါ ရုရှားကိုတိုက်ရိုက်ရည်ညွှန်းပြီးနောက်ထပ်ဆောင်ရွက်ချက်အနေနဲ့စိုက်ဘာကာကွယ်ရေးမူဝါဒအသစ်ကိုလည်းနေတို20ဝင်တွေသဘောတူခဲ့ကြပါတယ်ရှင်။